အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ့စဉ်ချီးမြှင့်ခဲ့တဲ့လူခွင့်ရေးစုကိုရန်ကုန်မြို့အမေရိကန်တန်ရုံနိုင်ငံရေးရာရှိ Aaron Webster Main ကိုချီးမြှင့်လိုက်ပါတယ်မြန်မာနိုင်ငံအတွင်းလူခွင့်ရေးဖြစ်ထွန်းတိုးတက်မှုတွေနဲ့ပတ်သက်ပြီးသူမရဲ့ဆွမ်းဆောင်မှုကိုအတိအမှတ်ပြုတဲ့အနေနဲ့အခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာကမ္ဘာနိုင်ငံအသီးသီးမှာလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်ကြိုးပမ်းဆောင်ရွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့လူခွင့်ရေးဆိုင်ရာစုတွေကိုချီးမြှင့်တာဖြစ်ပါတယ်။ဒီလိုချီးမြှင့်တဲ့နေရာမှာ2012ခုနှစ်လူခွင့်ရေးနဲ့ဒီမိုကရေစီစွမ်းဆောင်ချက်စုကိုတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့နိုင်ငံရေးအရာရှိ Aaron Webster Main ကိုချီးမြှင့်ခဲ့ပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီကိုထောက်ခံတဲ့စမ်းသစ်တဲ့ဗျူဟာတွေကိုချမှတ်လှုပ်ဆောင်နိုင်တဲ့အတွက်အခုလိုလူခွင့်ရေးနဲ့ဒီမိုကရေစီစွမ်းဆောင်ချက်စုကိုချီးမြှင့်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ Evan Owen က VOA ကိုပြောပါတယ
် This year's winner Aaron Webster Main has worked tirelessly on behalf of those affected by human rights abuses in Burma
ဒီမှာငါမှလက်ရှိဖြစ်ပေါ်နေတဲ့အတွင်းကူးပြောင်းရေးကာလအတွင်းအမေရိကန်စိုးရရဲ့မူဝါဒတွေကိုပုံဖော်ဆောင်ရွက်တဲ့နေရာမှာAaron Webster မေဟာမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်ခံရတဲ့သူတွေကိုစားမမောနိုင်မပန်းနိုင်တဲ့ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူမှာအစိုးရတာဝန်ရှိသူတွေလူခွင့်ရေးချိုးဖောက်ဆောင်ရွက်သူတွေနိုင်ငံရေးကျင်းသားတွေပါဝင်သက်ဆိုင်သူအားလုံးနဲ့သူမှာတက်တက်ကြွကြွထိတွေ့ဆက်ဆံခဲ့ပြီးဒီအချက်ကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာမှုမှာအများကြီးထောက်ကူဖြစ်ခဲ့ပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ဒီလူခွင့်ရေးနဲ့ဒီမိုကရေစီစုကိုတနည်းမှာတယောက်ကိုပဲရွေးချယ်ချီးမြှင့်တာဖြစ်တယ်လို့လည်း Evan Owen ကပြောပါတယ်
State Department employee earns the Human Rights and Democracy Achievement Award each year so it's quite significant and you can say
အမေရိကန်နိုင်ငံသားဝန်ကြီးဌာနရရှိတဲ့ကတနည်းကိုတယောက်ပဲဒီမိုကရေစီနဲ့လူခွင့်ရေးစွမ်းဆောင်ချက်စုကိုရတာဖြစ်ပါတယ်ဒါကြောင့်ဒီစုဟာအတော်လေးကိုရေးပါတယ်စုပါပြီးတော့ကဘာတော်ကရွေးချယ်တင်မြှောက်ခံလိုက်ကြသူတွေကြားတဲ့ကသူမရွေးခံရတာဖြစ်ပါလေ
ဒီစုအပြင်လူခွင့်ရေးကိုတဏ္ဍာမနီးနဲ့ကြိုးပမ်းဆောင်ရွက်မှုနဲ့လူခွင့်ရေးကာကွယ်သူစုတွေကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကချီးမြှင့်ခဲ့ပါတယ်လူခွင့်ရေးကိုတဏ္ဍာမနီးနဲ့ကြိုးပမ်းဆောင်ရွက်မှုစုကိုတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ဂျွန်တက်ဖ်ကရရှိသွားပြီးတော့လူခွင့်ရေးကာကွယ်ဆောင်ရှောက်သူစုကိုတော့ဆီးရီးယားလူခွင့်ရေးလှုပ်ရှားသူဟာနာဒီဇလုတ်နဲ့အီရန်နိုင်ငံက NGO အဖွဲ့တစ်ခုဖြစ်တဲ့ဟာမူရာဘီလူခွင့်ရေးအဖွဲ့ကရရှိသွားပါတယ်ခင်ဗျာ